လက်ရှိအဆိုပြုထားတဲ့အပြစ်ခတ်ရက်စဲရဲ့သဘောတူညီချက်ကိုအစ္စရေးနဲ့ဟားမတ်တို့လက်တွေ့အကောင့်ထဲပေါ်လာရေးအတွက်အီဂျစ်ကာတာနိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကသဘောတူထားတယ်လို့အမေရိကန်သမ္မတအိမ်ဖြူတော်ကမနေ့တနင်္လာနေ့မှာပြောပါတယ်။ဂါဇာမှာဟာမတ်တို့အခုချိန်ထိဖမ်းဆီးထိမ့်သိမ်းခံထားရဆဲဖြစ်တဲ့တရားခံတွေပြန်လွှတ်ရေးအတက်နိုင်ဆုံးအစွမ်းကုန်ကြိုးစားဆောင်ရွက်ပေးကြဖို့ကိုလည်းအီဂျစ်သမ္မတအဗ်ဒယ်ဖက်ဒရယ် LCC ကာတာဘိယန်ရှိတ်တာမင်ဘင်ဟာမတ်အယ်တနီတို့နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစမှာအတမရဘိုင်ဒန်ကတိုက်တွန်းပြောကြားခဲ့တယ်လို့ဆိုပါတယ်။တစားကန်တွေပြန်လွှတ်ရေးဟာဆက်ချင်းအပြစ်အခက်ရက်စဲရေးနဲ့ဂါဇာမှာရှိတဲ့ပြည်သူတွေအတွက်စာနာမှုအကူအညီတွေအများဆုံးရောက်ရှိရေးတို့အတွက်တခုရဲသောအဟန့်တားဖြစ်တယ်လို့တမရအမေရိကန်တမရအင်ဖြူတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂါဇာမှာပြစ်ခတ်တိုက်ခတ်မှုတွေရပ်တန့်ရေးအတွက်အမေရိကန်အစ္စရေးနဲ့ကာတာနိုင်ငံတို့လာအတန်းကြာကြိုးပမ်းဆောင်ရွက်နေကြတာပါ။လက်ရှိတင်သွင်းထားတဲ့အဆိုပြုချက်ထဲမှာသတင်းပတ်6ပတ်ကြာယာယီအပြစ်အခက်ရက်စဲရေးဟာမတ်တို့ဖမ်းဆီးထားတဲ့တရားခံတွေပြန်လွှတ်ပေးရေးအစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသားတွေပြန်လွှတ်ပေးရေးနဲ့ဂါဇာမှာရှိတဲ့အရပ်သားပြည်သူတွေအတွက်စာနာမှုအကူအညီတွေတိုးမြှင့်ပို့ပေးရေးတို့ပါဝင်ပါတယ်ရှင်။